ယူရိုနိုင်ငံ2005ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရိုနီယံသက်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်။ယူရိုနိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.6 ခုနှစ်ရာခိုင်နှုန်းသက်ဆင်ယူရိုနီယံကိုသာထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေကိုလျှော့ချပေးခဲ့တာပါ။ဒါပေမဲ့လည်းခုခါမှာတော့စာချုပ်မှာသက်ဆင်ထားတဲ့သက်ဆင်မှုပမာဏထက်ကျော်လွန်ထွက်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါ။သတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းတာထိကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သက်ဆင်မှုနှုန်း 4.5% ရာခိုင်နှုန်းရှိပြီဖြစ်တဲ့အကြောင်းအီရန်နိုင်ငံအနုမြူစွမ်းအေဂျင်စီပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်တော့20ရာခိုင်နှုန်းထိသက်ဆင်ထားတဲ့ယူရီနီယံတွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲအီရန်နိုင်ငံကအစိုးရမှပဲပြောဆိုထားတာပါ။၅ရာခိုင်နှုန်းတန့်စင်ထားတဲ့ယူရီနီယံတွေကနျူကလ িয়ার တပ်ပေါင်းဖို့တိဆောက်ရမှာအသုံးပြုနိုင်မယ်လေနျူကလ িয়ার နဲ့ထုတ်လုပ်ဖို့အတွက်ကတော့90ရာခိုင်နှုန်းထိတန့်စင်ထားတဲ့ယူရီနီယံတွေလိုအပ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်လိုက်ပြီးအီရန်ဘက်ကတန်ခတ်မှုတွေပြန်လည်ချမှတ်ထားတာပါ